ဒီကနေ့ကျင်းပတဲ့ကွယ်လွန်သူပြည်တိုင်းပြည်မကြီးဒုတိယမြောက်အဲလိဇဘက်ရဲ့နိုင်ငံတော်စာပနှုတ်ကိုကမ္ဘာခေါင်းဆောင်တွေတော်ဝင်မိသားစုတွေနဲ့ဖိတ်ကြားထားတဲ့ဧည့်သည်တော်တွေတက်ရောက်ကြပါတယ်ခုချားနေရတဲ့အတန်ကတော့ပြည်မကြီးရဲ့ယုံလောင်းကိုတယ်လာစင်မှာချားနေရတဲ့အတန်မှာဒီကနေ့ကျင်းပတဲ့စာပနအခမ်းအနားကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတကရောဂျယ်ဘိုင်ဒန်တို့လည်းတက်ရောက်ခဲ့ပြီးကွယ်လွန်သူပြည်မကြီးကိုကာရဝပြုခဲ့ပါတယ်။တင်းတင်းငွေနေတုန်းကတော့သမ္မတဘိုင်ဒန်ကဝမ်းနေကြောင်းအထိတ်မှစာအုပ်မှာလက်မှတ်ရေးထိုးထားပြီးပြည်မကြီးရဲ့တက်တန်းတစ်လျှောက်ကိုကျိုးမဖက်တာဝန်ထမ်းဆောင်ခဲ့တဲ့အပေါ်ချီးကျူးဂုဏ်ပြုခဲ့ပါတယ်။စက်တင်ဘာလ10ရက်နေ့ကကွယ်လွန်သွားခဲ့တဲ့တက်တော်96နှစ်နန်းသက်80ရှိပြီဖြစ်တဲ့ပြည်မကြီးအဲလိဇဘက်ရဲ့စာပနအခမ်းအနားကိုလန်ဒန်မြို့ဝက်စ်မင်စတာဘုရားကျောင်းခန့်မှမှာကျင်းပတာပါ။စာပနအခမ်းအနားအပြီးတနင်္လာနေ့နောက်ပိုင်းမှာတော့မြန်မာကြီးရဲ့ရေအုပ်လောင်းကို2021အေဘီလတုန်းကကွယ်လွန်ခဲ့တဲ့ကျင်းရတော်ဖိလစ်ဘင်နာကြီးရဲ့ရေအုပ်လောင်းမြုံနံထားတဲ့ဝင်းဆာရဲတိုက်စိန့်ဂျော့ချ်ဘုရားကျောင်းမှာတည်သံအခမ်းအနားနဲ့မြုံနံမှာဖြစ်ပါတယ်မြန်မာလူကြီးကွယ်လွန်ပြီးတော့ထိနာအရိုက်အရာကိုဆက်ခံခဲ့တဲ့သားတော်တတရမြောက်ချားလ်စ်ဘီယန်နဲ့မကြသေးခင်ကအသစ်ခံခဲ့တဲ့ပြည်ထောင်ဝင်ကြီးချုပ်လစ်ထရတ်ကိုပါဝင်ပြည်ထောင်အုပ်ချုပ်ရေးပိုင်းခေါင်းဆောင်တွေအပြောင်းလဲရှိပေမဲ့အမေရိကန်နဲ့ဗြိတိန်ကြားခိုင်မာတဲ့ဆက်ဆံရေးဆက်ပြီးရှိနေမှာဖြစ်တယ်လို့အင်ဂျူရောတာဝန်ရှိသူတွေက VOA ကိုပြောပါတယ်။တမ်ပရာဂျိုးဘိုင်ဒန်ကဗြိတိန်နိုင်ငံကပြန်လာနေပြီးလာမယ့်ဗုဒ္ဓဦးနဲ့ကုလသမဂ္ဂထွေထွေညီလာခံဘေးပန်းဆွေးနွေးပွဲမှာဝန်ကြီးချုပ်ဗြိတိန်ဝန်ကြီးချုပ်လစ်ထရတ်နဲ့တွေ့ဆုံဖို့ရှိပါတယ်။